ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီဘက်ကတရားမဝင်ကူးတန်းသွားလာတဲ့ဂိတ်တွေကိုပိတ်လိုက်တာကြောင့်မြန်မာရွှေ့ပြောင်းအလုပ်သမားတွေအသွားအလာခက်ခဲဖြစ်ပြီးဖမ်းဆီးခံရတာတွေလည်းပိုများလာပါတယ်။ဒီကနေ့မနေ့ပိုင်းကပဲမဲဆောက်မြို့ဘက်မှာမြန်မာနိုင်ငံသားတရားမဝင်နေထိုင်သူ200ကျော်ဖမ်းခံခဲ့ရပါတယ်။တရားဝင်နေထိုင်လုပ်ကင်ခွင့်တက်တန်းကုန်သူတွေကိုတက်တန်းတိုးပေးတဲ့လုပ်ငန်းပြန်ဆနေတဲ့ကြားကပဲအခုလိုအခက်အခဲတွေနဲ့အဖမ်းဆီးတွေရှိနေတဲ့အကြောင်းကိုတော့ VOE ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းစစ်အုပ်ချုပ်ရေးကာလမှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်တဲ့အနေနဲ့ရှေ့ပြောင်းလုပ်သမားများအများအပြားနေထိုင်ရာရက်ွက်ကျေးရွာတွေနဲ့စစ်ရုံတချို့မှာအဖမ်းဆီးတွေလုပ်လာပါတယ်။မေလ3ရက်နေ့မနေ့ပိုင်းမှာတော့မဲဆောက်မြို့ရဲ့မဲပကျေးရွာဗတ်ဆောင်ခွဲဆိုတဲ့နေရာမှာအဖမ်းဆီးတွေရှိခဲ့တယ်ဆိုပြီးရှေ့ပြောင်းလုပ်သမားတဦးကပြောပြပါဗျ။
ကမနဲ့အစိုးရရောက်လာပြီးဖမ်းတယ်အိမ်တွေကအိမ်တွေကကော်လွန်စီကလေးတွေလူကြီးတွေကကော်လွန်ဖမ်းတင်သွားတာစစ်သားတွေရောစကားနဲ့ပြိုင်နေတော့မှကရကားရပါရောဆိုသူများပါဝိုင်းဖမ်းတော့ကားကကားတွေအများကြီးပဲမှာပြိုင်တာဒီ20 30လောက်ရှိပါသူကအလမောင်း200ကျော်လောက်တော့ပါပါကလေးလူကြီးနမမရှိတဲ့လူတွေကြီးရလေအဲ့မနေ့၄နိုင်ခွဲ၅နိုင်တုန်းကလာဝိုင်းဖမ်းတာမနေ့ပိုင်းကားနဲ့စီးပါသွားနောက်၉နိုင်တုန်းကလူ80လောက်တစ်ခါထပ်ပါသွားဟောရက်ွက်တစ်ဆယ်ကျော်မှာမပိုင်းရက်ွက်တစ်ဆယ်မှာပါဟောဝေစင်းသူတို့လောက်တဲ့ပုံကဘုရားကသူတို့ရက်ွက်တွေရက်ွက်တွေနေတိုင်းဝင်မှာပါအခုကသူတို့ကဟိုကန်းလာတဲ့လူတွေကဒီကန်းဟိုအောက်ကအောက်ကတည်းကသလုံးပိတ်ထားတဲ့ဆရာကြီးရှိတဲ့လူကြီးကသူတို့ရှင်းလေးလောက်တဲ့ပုံစံကလားမသိပါဘူးဘယ်လိုပုံစံလဲမသိဘူး
ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့ဟာနှစ်နိုင်ငံကုန်ကူးတန်းရောင်းဝယ်မှုနဲ့ကုန်သွယ်မှုတွေကိုအဓိကထားတဲ့နေရာဖြစ်ပြီးနယ်စပ်တံတားကတော့တရားမဝင်စစ်ဆေးရေးဂိတ်တွေကပါကုန်ပစ္စည်းတွေတင်ပို့နေတာဖြစ်ပါတယ်။ဒါအပြင်ထိုင်းနိုင်ငံတဲကိုအလုလုဖို့လာကြသူတွေဟာလည်းနေ့စဉ်ရာပေါင်းများစွာဝင်ရောက်နေတဲ့နေရာတွေလည်းဖြစ်ပါတယ်။စစ်တပ်ကအုပ်ချုပ်နေတဲ့ကာလမှာနှစ်နိုင်ငံနယ်စပ်တံတားကိုသာဖွင့်ထားခဲ့ပြီးတောင်ရင်းမြစ်တစ်လျှောက်မှာဖွင့်ထားတဲ့တရားမဝင်စစ်ဆေးရေးဂိတ်တွေကိုပိတ်ထားတာဖြစ်ပါတယ်။တရားပေါ်ကနေနေ့စဉ်လာကြပေမဲ့ပြန်တဲ့သူကနဲနေတာကြောင့်မဲဆောက်ထဲမှာတရားမဝင်လူတွေရှိနေနိုင်တယ်ဆိုပြီးလုံုံရဲရအဖမ်းဆီးတွေကတော့နေ့စဉ်လိုလိုရှိနေတတ်ပါတယ်ဒီထဲကလူရင်းအများအပြားနဲ့ကလေးလူကြီးမကြံဖမ်းဆီးတာကတော့ဒီနေ့မှာအများဆုံးလို့ပြောလို့ရပါတယ်ဒါအပြင်ထိုင်းနိုင်ငံဘန်ကောက်မြို့နဲ့နီးတဲ့မဟာချိုင်နဲ့နေဆက်မျိုးဖြစ်တဲ့ရနောင်းမျိုးဘက်မှာလည်းအဖမ်းဆီးတွေရှိနေပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကတော့ဒီဝင်ဝင်ဗီဇာတက်တန်း၄နှစ်ပြည့်ပြီးတက်တန်းတိုးလို့သူတွေအတွက်နိုင်ငံကိုလက်မှတ်တွေပြန်လုပ်ပေးနေပြီဖြစ်ကြောင်းကိုလည်းဒီကနေ့မှထုတ်ပြန်ခဲ့ပါဗျ။နေဆက်တွေက One Stop Service Data မှာမြန်မာတန်ယုံတာမန်နိုင်ငံကိုလက်မှတ်ထုတ်ပေးရေးဌာနစိတ်ကလည်းနိုင်ငံသားစီစီရေးကတ်နဲ့အိမ်တော်စုဇယားနဲ့အတူအထောက်အထားပြည်စုံသူတွေကိုလက်မှတ်ထုတ်ပေးနေပြီဖြစ်ကြောင်းထိုင်းနိုင်ငံမြန်မာတန်ယုံရဲ့အလုသမားတန်အရာရှိဦးသိန်းနိုင်ကအခုလိုပြောပါဗျ။ကျွန်တော်န
ေဆက်တွေမှာလုပ်ပြီးနေတာဒီဟိုကကျွန်တော်ဘန်ကောက်မှာလည်းကျွန်တော်ကအဲ့မှာနေတာကတော်တော်များများတူပြီးတော့ခဏချင်းဖြစ်လာတယ်အဲ့မှာအထောက်အထားပြည်စုံနေဆိုရင်တော့ကျွန်တော်ဒီကနေ့မှဟိုဘန်ကောက်တန်ယုံထဲမှာဖွင့်လာတဲ့တာမန်ဟိုနေလို့လည်းမတူပြီးဟိုခဏချင်းကနေမှကျွန်တော်ကဟိုနေလားဆိုပြီးမှန်တော့အတူတူအတူတူဆိုကျွန်တော်ကအဲ့ဆောက်ကြည့်နေပါတယ
်ထိုင်းနိုင်ငံထဲမှာရှေ့ပြောင်းလို့တမနှစ်တန်းခွဲကနေ3တန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကတော့ခံမှန်းနေကြပြီးနေ့စဉ်အလောက်ကန်ရှာဖွေသူတွေများနေတဲ့အတွက်ဒီထက်မကပိုနိုင်တယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းနေကြတာပါထိုင်းနိုင်ငံတွင်းမှာတရားဝင်ယာယီနိုင်ငံကူးလက်မှတ်နဲ့အလုလာလုပ်ကြတဲ့ရွှေပြောင်းလို့သမားတွေဟာ၄နှစ်အလုလုခွင့်ဗီဇာတက်တန်းကုန်သွားပေမဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကြန့်ကြာနေကြတာပါအခုစစ်ရုပ်ချုပ်ရေးကာလမှာတော့ထိုင်းနိုင်ငံဘက်ကရွှေပြောင်းလို့သမားတွေအတွက်အလုလုခွင့်လက်မှတ်တွေကိုတက်တန်းပြန်တိုးပေးနေပြီဖြစ်ကြောင်းလည်းသိရပါတယ်ရှင်